ယူကရိန်းစစ်ထောက်လှမ်းရေးနဲ့ပေါက်ဆံညှိနှိုင်းပြီးယူကရိန်းတက်ခတ်ရေးသမားတွေကရုရှားနိုင်ငံရဲ့အတွင်းပိုင်းလေတပ်စခန်းတွေမှာရထားတဲ့ဘုံကျဲလေယာဉ်တွေကိုမကြောက်ခင်ကဒရုန်းနဲ့တိုက်ခိုက်ခဲ့တယ်လို့ယူကရိန်းမီဒီယာတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။စနေနေ့နဲ့တနင်္လာနေ့တုန်းကတိုက်ခိုက်ခဲ့ရမှာဘုံကျဲလေယာဉ်20နဲ့တခြားလေယာဉ်20တို့ပျက်စီးသွားခဲ့တယ်လို့ယူကရိန်းစကာပရာဗရာအွန်လိုင်းသတင်းစာကဆိုပါတယ်။ဒီသတင်းစာအပြင်ယူကရိန်း NV သတင်းကလည်းအခုတိုက်ခိုက်မှုရဲ့နောက်မှာယူကရိန်းတွေရှိနေတယ်လို့လည်းပြောပါတယ်။ဒါပေမဲ့မြေပြင်မှာဒီတင်းဟုတ်မဟုတ်အတီးပြဖို့ကတော့ခက်နေတုံးပါပဲလို့ AP သတင်းကတော့ဆိုပါတယ်။စနေနေ့တိုက်ခိုက်မှုကရုရှားအနောက်မြောက်ပိုင်း North Gorod ဒေသမှာရှိတဲ့ Salt Sea Leaders Camp မှာအတိုက်ခံခဲ့ရတာပါ။ယူကရိန်းမြောက်ဘက်နေစပ်နဲ့ဆိုမိုင်360ဝေပါတယ်။တနင်္လာနေ့တိုက်ခိုက်မှုကတော့ရုရှားရဲ့အနောက်တောင်ပိုင်းကာလူကဒေသရှိ Shaikovka Leaders Camp မှာဖြစ်ခဲ့ပြီးယူကရိန်းရဲ့အရှေ့မြောက်နေစပ်ကနေမိုင်180ဝေပါတယ်။ Salt Sea Leaders Camp မှာလေယာဉ်တစ်စီးအတိုက်ခံပျက်စီးခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကအတိအမှတ်ပြုပေမဲ့ရှိုင်ကော့ဖ်ကမှာအတိုက်ခံရတာကိုတော့ဘာမှမပြောပါဘူးရုရှားမီဒီယာတွေကတော့အဲ့ဒီနှစ်နေရာအတိုက်ခံခဲ့ရတာကိုဖော်ပြခဲ့ကြပါတယ်ယူကရိန်းဟာဒီနေ့အစောပိုင်းကရုရှားအတွင်းပိုင်းကစစ်တပ်နေရာနဲ့ပိုင်ဆိုင်မှုတွေကိုပြင်းထန်တိုက်ခိုက်ခဲ့ပြီးအင်္ဂါနေ့အစောပိုင်းမှာလည်းမော်စကိုမှာဒရုန်းတွေနဲ့တိုက်ခိုက်ခဲ့ပါသေးတယ်